ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးရေးအတွက်အိန္ဒိယအစိုးရကအမေရိကန်ဒေါ်လာတန်ပေါင်းထောင်နဲ့ချီထုတ်ချေးပြီးနှစ်နိုင်ငံဆက်ဆံရေးကိုတိုးမြင့်လိုက်ပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ VOA သတင်းတောက် Engineer Pass Richard ကနေ New Delhi မြို့တော်ကပေးပို့ထားတာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ I'm happy to announce a new concessional line of credit $4.5 billion.For the implementation of project
Bangladesh နိုင်ငံဖွံ့ဖြိုးရေးအတွက်ဒေါ်လာ3,450ထုတ်ချိမဲ့အကြောင်းဝန်မြောက်ဝန်သားကြေညာပါတယ်ဒီအကူအညီတွေနဲ့ပါဆိုရင်လွန်ခဲ့တဲ့6နှစ်တာကာလအတွင်း Bangladesh နိုင်ငံကိုကျွန်တော်တို့ထောက်ပံ့ခဲ့တာဒေါ်လာ3,800ကျော်ရှိခဲ့ပါပြီ
Bangladesh ဝန်ကြီးချုပ် Sheikh Hasina New Delhi မြို့ကိုရောက်ရှိနေစဉ်အိန္ဒိယဝန်ကြီးချုပ် Narendra Modi ကအခုလိုကြေညာသွားတာဖြစ်ပါတယ်နောက်အပြင်နောက်ထပ်ဒေါ်လာ3,500တန်ဖိုးရှိတဲ့စစ်လက်နက်ပစ္စည်းတွေကိုလည်းဘင်္ဂလားဒေ့ရှ်ကိုရောင်းချသွားမယ်လို့မစ္စတာမိုဒီကကြေညာသွားပါတယ်။အိန္ဒိယဟာဘင်္ဂလားဒေ့ရှ်ရဲ့ယုံကြည်စိတ်ကြရတဲ့ဖွံ့ဖြိုးရေးမဟာမိတ်အဖြစ်အချိန်ကြာမြင့်စွာတည်ရှိလာခဲ့တယ်လို့အိန္ဒိယဝန်ကြီးချုပ်ကဆိုပါတယ်။ခုနှစ်နှစ်အတွင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့အိန္ဒိယနိုင်ငံလာရောက်တဲ့ပထမဆုံးခရီးစဉ်တွင်မှာခေါင်းဆောင်နှစ်ဦးတို့ဟာနှစ်နိုင်ငံရင်းနှီးမှုကိုထပ်မံအခိုင်အမာအတည်ပြုခဲ့ကြပြီးဒီလိုရွှေရောင်လွှမ်းတဲ့ဆက်ဆံရေးကြောင့်တောင်အာရှဒေသကိုအကျိုးရှိစေလိမ့်မယ်လို့မစ္စတာမိုဒီကပြောကြားသွားပါတယ်။အခုခီးစဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုအရက်ဖက်သုံးနျူကလ িয়ার စွမ်းအင်အစီအစဉ်လှုပ်ဆောင်ပေးရေးအပါအဝင်သဘောတူညီစာချုပ်22ခုကိုလက်မှတ်ထိုးနိုင်ခဲ့ပါတယ်။အဲ့ဒီထဲမှာ9နှစ်တာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်ဟာအဓိကကြပြီးဘင်္ဂလားဒေ့ရှ်ရဲ့တရုတ်ပေါ်စီးရီးအရာမှီခိုနေမှုကိုရော့ကျသွားစေမယ်လို့နယူးဒီလီမှာရှိတဲ့လူအတော်များများကရှုမြင်ကြပါတယ်။သူရဲ့အိန္ဒိယနိုင်ငံ၏အပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာမှာဆိုရင်တဲ့အတွက်အိန္ဒိယအစိုးရဟာသူ့အိန္ဒိယချင်းတွေနဲ့မဟာဗျူဟာကျတဲ့ဆက်ဆံရေးမြင်မာလာစေဖို့အတွက်မကြသေးမီနှစ်တွေကစားလို့အစဉ်တစိုက်အားထုတ်ခဲ့တာတွေ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကနေရင်းငုတ်သင်္ဘောနှစ်စင်းဝယ်ယူခဲ့တဲ့အတွက်အိန္ဒိယရဲ့စိုးရိမ်မှုကိုပိုပြီးနှဆိုင်သွားစေခဲ့ပါတယ်။ဒါကြောင့်အခုသဘောတူညီမှုဟာအိန္ဒိယအတွက်အောင်မြင်မှုတစ်ရက်ဖြစ်တယ်လို့ညူးဒေလီကာကွယ်ရေးလှိလာမှုဌာနကတောင်အာရှရေးရာကျွမ်းကျင်သူဆုဂီယိုမူနီကပြောပါတယ
်။ India doesn't want China to consolidate defense wise or security wise in the
အိန္ဒိယနိုင်ငံရဲ့အကဲဆက်တဲ့နေရာတစ်ဝိုက်မှာတရုတ်ကကာကွယ်ရေးအခိုင်အမာတည်ဆောက်လာတာကိုအိန္ဒိယကမလိုလားပါဘူး။ဒါတကယ်ပဲဖြစ်ပါတယ်လို့သူကပြောကြားသွားတာပါ။အိန္ဒိယနဲ့ချုပ်ဆိုတဲ့ကာကွယ်ရေးသဘောတူစာချုပ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အတိုက်ခံတွေကရှုတ်ချကြပေမဲ့ဒါကမြို့တော်ကဗက်မလိုက်တဲ့သုံးသက်သူတွေကတော့ဒီစာချုပ်ဟာတရုတ်နဲ့အိန္ဒိယကြားချင်းကွင်းညာကိုထိန်းညှိရမှာအထောက်အကူဖြစ်စေလိမ့်မယ်လို့အကောင်းမြင်ကြပါတယ်။အဗ်ဒူရာရှိဟာဒါကမြို့ကပဋိပက္ခတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလေ့လာမှုဌာနကအမှုဆောင်ဒါရိုက်တာဖြစ်ပါတယ
်။ Approximately 80% dependency at this moment we see on China. So it should be brought down.
အခုလောလောဆယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မိခိုမှု800ခန့်တုန်းကတရုတ်နိုင်ငံအပေါ်မိခိုနေတယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါကိုကျွန်တော်တို့ရှော့ချရမှာဖြစ်ပါတယ်။အခုလိုအိန္ဒိယနဲ့ချုပ်ဆိုလိုက်တဲ့ကာကွယ်ရေးစာချုပ်ကြောင့်ကျွန်တော်တို့နိုင်ငံအပေါ်ကြားရောက်မဲ့အန္တရာယ်ကိုအမှန်တကယ်ရှော့ချနိုင်မှာဖြစ်ပါတယ်။တစ်ဖက်မှာအတားအဆီးတွေဖြစ်လာရင်တခြားတစ်ဖက်ကိုကျွန်တော်တို့မိခိုနိုင်မှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကလကတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကူနာမြို့ကြားကယထာလန်းတဲ့ကလကတာနဲ့ဒါကာမြို့တော်ကြားဘတ်စကားလိုင်းတစ်ခုကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့အိန္ဒိယခရီးစဉ်အတွင်းစတင်ဖွင့်လှစ်ခဲ့ပါတယ်။နောက်ထပ်ယထာလန်ဟောင်းတစ်ခုကိုလည်းပြန်လည်မွမ်းမံခဲ့ပါတယ်။ဒီလိုဆက်သွယ်ရေးလမ်းကြောင်းတွေပုံမှန်ကောင်းမွန်လာခြင်းဟာဒေသတွင်းဖွံ့ဖြိုးရေးအတွက်အလွန်အရေးပါတယ်လို့ဘင်္ဂလားဒေ့ရှ်ခေါင်းဆောင်ကပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနှစ်ပေါင်းများစွာတိုက်တွန်းလာခဲ့တဲ့နှစ်နိုင်ငံကြားရေခွဲဝေရေးအဓိကသဘောတူညီမှုကိုတော့မဖော်ဆောင်နိုင်ခဲ့ပါဘူး။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ရဲ့ကန့်ကွက်မှုကြောင့်မအောင်မြင်ခဲ့တာပါ။အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတီးစတာမြစ်ကစီးဆင်းနေတာဖြစ်ပါတယ်။မြစ်ရေခွဲဝေရေးသဘောတူညီချက်ရနိုင်ဖို့လှုပ်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်ကအခိုင်အမာပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကလည်းအကောင်းမြင်မျှော်လင့်ကြောင်းအခုလိုပြောကြားပါတယ
်။ I sincerely believe that we shall be able to get India's support in resolving these issues.
ဒီပြဿနာတွေကိုမြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဖြေရှင်းတဲ့နေရာမှာအိန္ဒိယနိုင်ငံရဲ့ထောက်ခံမှုကိုရရှိတယ်နဲ့လို့ကျွန်မယုံကြည်ပါတယ်
။ကိုလာကြာသွေးထွက်တန်ရိုးစစ်ပွဲတွေဖြစ်ပြီးနောက်ပါကစ္စတန်နိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးရဖို့အိန္ဒိယကကူညီခဲ့တဲ့1980ခုနှစ်ကစပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကြားဆက်ဆံရေးဟာပုံမှန်နှိစလာခဲ့တာဖြစ်ပါတယ်ခင်ဗျာ။